တော်တရှင်များမင်္ဂလာပါအခုဒီပတ်မှာတော့မြမဆန်စည်းကွက်ရဲ့ပြောင်းလဲလာတဲ့အနေအထားကိုတင်ပြဆွေးနွေးသွားမှာဖြစ်ပါတယ်လက်ရှိမြမဆန်စည်းကွက်ကဆယ်စုနှစ်တစုအတွင်းမှာအဆိုးဆုံးအနေအထားကိုရောက်နေပြီဆိုတဲ့အကြောင်းနဲ့အဆိုးရအနေနဲ့တွေးအေးနေရင်အားလုံးဒုက္ခရောက်သွားနိုင်တယ်ဆိုတာကိုပါတင်ပြသွားမှာပါတော်တရှင်များခင်ဗျာလက်ရှိမြေစဘာပေါ်ချိန်မှာစဘာစည်းတွေထိုးကြလို့တောင်သူတွေဒုက္ခရောက်နေကြတာကြားသိကြလိမ့်မယ်ထင်ပါတယ်ဒီအကြောင်းကိုလည်းပြီးခဲ့တဲ့အပတ်တွေမှာတင်ပြခဲ့ပြီးပြီဖြစ်ပါတယ်အခုတစ်ပတ်မှာတော့ရုပ်ချီးပြောင်းလဲသွားတဲ့မြမဆန်ဈေးကွက်အခြေအနေနဲ့ဈေးကွက်အတွင်းကြရက်ရိုက်ခတ်နေပုံအလားအလာတွေကိုတင်ပြဆွေးနွေးသွားမှာပါပြီးခဲ့တဲ့တစ်နှစ်ကျော်ကမြမဆန်ဈေးကွက်ဟာအခြေအနေအရန်ကောင်းနေခဲ့ပါတယ်နှစ်ပေါင်း80ကျော်အတွင်းမှာပြပကိုဆန်အများဆုံးတင်ပို့တဲ့ဆန်ချိန်တင်နေအဲ့ဒီလိုကနေမနစ်ကနှစ်လယ်လောက်ကစပြီးတရုတ်ကမူဆယ်ကနေပို့နေတဲ့ဆန်ဈေးကွက်ရက်လူနီးပါးဖြစ်သွားပါတယ် EU ကလည်းဆန်လုံးရှည်တင်ပို့မှုကိုအခွန်ပြန်ကောက်တယ်အဲ့ဒီလိုကနေမြမဆန်ဈေးကွက်ဟာအကြဘက်ကိုပြန်လဲဥတီလာခဲ့တာအခုဆိုရင်ဆယ်စုနှစ်အတွင်းအဆိုးဆုံးလို့ပြောရမယ့်အနေအထားကိုရောက်လာပါတယ်မြမဆန်ဈေးကွက်ထဲမှာလက်ရှိကြုံတွေ့နေတဲ့အခက်အခဲတွေကိုပြောရရင်တရားဝင်သတ်မှတ်ထားတဲ့စဘာချန်ကင်းဈေးကတင်း115သိန်းဖြစ်ပေမဲ့လက်ရှိအချိန်မှာ4သိန်း2000 4သိန်း3000နဲ့တောင်လက်ငင်းငွေပေးပြီးဝယ်မဲ့သူမရှိသလောက်ဖြစ်နေပါတယ်ပြီးတော့စဘာတင်းတရာ4သိန်းကျော်ပေါက်ဈေးဆိုတာတောင်သူတွေအတွက်လုံးဝနှီးပါအမျက်မပေါ်တဲ့ပမာဏပါဒါကြောင့်လက်ရှိကာလမှာဒုက္ခအကြီးအကျယ်ရောက်နေတယ်လို့အကျိုးဆက်အနေနဲ့လာမဲ့မိုးရာသီမှာစဘာစိုက်ဖို့အတွက်လည်းပြဿနာအကြီးအကျယ်တက်မှတ်ကိန်းဖြစ်နေပါတယ်ဒါကတော့တောင်သူတွေရဲ့အနေအထားပါကုန်သွယ်ရေးဘက်ကိုပြန်ကြည့်မယ်ဆိုရင်လည်းတရုတ်ဈေးကွက်ကရက်လူနှီးပါဖြစ်နေတဲ့အတွက်လက်ရှိအချိန်မှာပြပဈေးကွက်ကိုဆန်ပို့နေတာထိတ်သီးဆန်ကုန်တယ်ကြီး14ရောက်15ရောက်လောက်ပဲရှိပါတော့တယ်တရုတ်ဈေးကွက်ကောင်းတုန်းကတော့တပိုင်းတနိုင်ရင်းနိုင်ရင်မူဆယ်ကနေတရုတ်ကိုဆန်ရောင်းလို့ရတဲ့အတွက်ကုန်တယ်လေးတွေလည်းပြပဈေးကွက်ကိုဝင်လုံနိုင်ခဲ့ပါတယ်တရုတ်ဈေးကွက်လုံးဝနှီးပါရက်နေတာ EU ကဆန်လုံးရှိတင်ပို့မှုကိုအခွန်ပြန်ကောက်နေတာအခုနောက်ဆုံးပြဿနာဖြစ်တဲ့ Ivory Coast မှာဆန်တန်ချိန်18000အဖြတ်စည်းခံလိုက်ရတာစားတဲ့ပြဿနာတွေကမြန်မာပြည်ဆန်ဈေးကွက်ကိုအကြီးအကျယ်ကြက်ရိုက်နေစေပါတယ်။လက်ရှိအချိန်မှာပြပဆန်တင်ပို့မှုကလည်းအမေရိကန်ပြဿနာမပေါ်ခင်ကနဲ့ရှင်ရင်အကျဘက်ကိုရောက်လာပါတယ်။လက်တလောကာလမှာမြန်မာနိုင်ငံကနေဆန်တင်ပို့နေတာအဓိကအနေနဲ့ကတော့ဖိလစ်ပိုင်ဈေးကွက်ဖြစ်တယ်လို့ကုန်တယ်ကြီးတွေစီကသိရပါတယ်။ဒီလိုအနေအထားမှာကုန်တယ်တွေဘက်မှလည်းအခက်အခဲရှိလာပါတယ်။အရင်လိုပြပဈေးကွက်ကိုဆန်တင်ပို့နေတဲ့ကုန်တယ်တွေအများကြီးမရှိတော့ဘဲ14ရောက်15ရောက်လောက်ပဲပို့နေတာဖြစ်ပါတယ်။ပြပတင်ပို့မှုကအရင်လိုမတွက်တဲ့အတွက်ကုန်တယ်ကြီးတွေရဲ့ဂိုဒေါင်မှာဆန်တွေကအိတ်နေပါတယ်။ပြီးရင်ဈေးကွက်တစ်ခုလုံးအနေနဲ့တင်ပို့မှုကျသွားပြီမဲ့ကုန်တယ်ကြီးတဦးချင်းစီရဲ့လောက်ကင်နေတဲ့ပမာဏကတော့အများအဖြစ်ပူပြီးကျပြန့်လာတဲ့သဘောရှိပါတယ်။ဆိုတော့ဘာဖြစ်လဲဆိုရင်အားလုံးမဟုတ်ပေမဲ့ကုန်တယ်ကြီးတွေလည်းငွေကျက်လာပါတယ်။ကုန်စည်တိုင်းတွေစီကနေဆန်ဝယ်တဲ့အခါလက်ငင်းမဟုတ်ပဲတစ်ပတ်ဆိုင်နှစ်ပတ်ဆိုင်တွေဖြစ်လာပါတယ်။ဒါအပြင်ဖိလစ်ပိုင်ဈေးကွက်ကလည်းတန်းမြင့်ဆန်ကိုပဲဝယ်တာဖြစ်တဲ့အတွက်ကုန်စည်တိုင်းကနေဆန်ကိုဝယ်ပြီးချက်ချင်းပို့လို့မရပါဘူး။အရေးအသွေးကောင်းအောင်ပြန်လည်တန့်စင်တာတွေလည်းလုပ်ရပါတယ်။အကျိုးဆက်ကတော့ထုတ်လုပ်မှုဈေးပုံမြင့်လာနေပါတယ်။ဒီလိုအနေအထားမှာနိုင်ငံတကာဈေးကွက်မှာလည်းဆန်ဈေးကကျနေတဲ့အတွက်ကုန်တယ်ကြီးတွေဟာဆန်ဈေးကိုအရင်ကလောက်ကောင်းကောင်းမပေးနိုင်ကြတော့ပါဘူး။ရှင်းရှင်းပြောရရင်ဈေးနှိမ်ဝယ်နေကြပါတယ်။ဒါကတော့ပြောင်းလဲလာတဲ့ဈေးကွက်အနေအထားကြောင့်ကုန်တယ်တွေငွေကျက်လာတဲ့အကျိုးဆက်ကတော့ဆန်ဈေးကိုနှိမ်ဝယ်လာတဲ့ဆိုတဲ့အကြောင်းပါ။အပေါ်မှာတင်ပြခဲ့တဲ့တောင်သူတွေနဲ့ပြပဆန်ဈေးကွက်ကိုတင်ပို့နေတဲ့ကုန်တယ်ကြီးတွေအပြင်ဆန်ဆက်ပိုင်တွေဟာလည်းလက်ရှိမှာအခက်အခဲကြုံနေပါတယ်။ဘူးလေးရဖယုံစင်ဖြစ်လာတဲ့ပြဿနာကတော့လက်ရှိကာလမှာလျှက်စင်မီတအားပြတ်နေတဲ့ကိစ္စပါ။မီးပြတ်တဲ့အတွက်ဆန်ဆက်တွေဟာလုပ်ငန်းလည်ပတ်မှုနှေးကွေးနေပါတယ်။လုံရမယ့်အလုပ်ကိုတေချာမလုပ်နိုင်တဲ့အတွက်ရစရာငွေလည်းနောက်ကျမှရပါတယ်။အဲ့ဒီအကျိုးဆက်ကတော့တောင်သူတွေစီကနေစဘာဝယ်ရင်လက်ငင်းငွေပေးပြီးဝယ်နိုင်တာနည်းလာပြီးနှစ်ပတ်ဆိုင်သုံးပတ်ဆိုင်ဖြစ်လာတာပါပဲ။ဈေးကွက်သတင်းတွေအရတော့လက်ရှိနှစ်မှာတောင်သူတွေလည်းအကျိုးအမြတ်မရှိသလိုဆန်ဆက်ပိုင်ရှင်တွေလည်းအကျိုးအမြတ်အင်မတန်နည်းတဲ့နှစ်ဖြစ်နေပါတယ်။အပေါ်မှာတင်ပြခဲ့တာတွေကတော့မြမဆန်ဈေးကွက်ရဲ့ရင်လေးစရာအဖြစ်တနစ်တွေပါ။ဆက်လက်ပြီးဆွေးနွေးကြတာကတော့ဆန်ဈေးကွက်အကျက်အတဲကိုအစိုးရဘက်ကဘယ်လိုကင်တွယ်မလဲဆိုတာပဲဖြစ်ပါတယ်။လက်ရှိအနေအထားကစဘာစီကြတဲ့အပြင်ဝယ်သူရှားနေလို့တောင်သူတွေကဆန်နှပြမယ်တကယ်ကဖြစ်နေကြတယ်။စဘာတင်းတရာကြံကင်းဈေးကို15သိန်းဆိုပြီးအစိုးရနဲ့ဆန်စဘာအသင်းတို့အတူတကွကြေညာထားပြီးမှဈေးကြတဲ့လက်ရှိအချိန်မှာတာဝန်ယူဖြည့်ရှင်းမဲ့သူမရှိဘူးဖြစ်နေတယ်။ကုန်တယ်ကလည်းတတ်မှတ်စီမပေးနိုင်တယ်လို့အစိုးရဘက်ကတော့ဒါနဲ့ပတ်သက်ပြီးဘာမှဝင်ရောက်ပြောကြတာမရှိဘဲနှုတ်ဆက်နေပါတယ်။လက်ရှိအချိန်မှာပြည်တွင်းဆန်ဈေးကွက်ထဲမှာဆန်လက်ကျန်ပမာဏတော်တော်များနေပါတယ်။ဈေးကွက်သတင်းတွေအရတန်ကြိမ်3တန်းအထက်ပြည်ပင်းမှာဆန်လက်ကျန်ရှိနေပါတယ်။ ဈေးကွက် စီးပွားရေး စနစ်ကိုတွားနေတယ် ဆိုတဲ့အတွက် ကိစ္စအတိုင်းမှာ အစိုးရကဝင်မပါနိုင်တာ ဝင်မပါတင်တာမှန်ပါတယ် ဒါပေမဲ့ အပေါ်မှာတင်ပြခဲ့တဲ့ အခြေအနေတွေကိုကြည့်ရင်တော့ ဆန်ဈေးကွက်ရဲ့လက်ရှိအခြေအနေက အရေးပေါ်အခြေအနေဖြစ်နေပါပြီ အစိုးရအနေနဲ့ တစုံတရာဝင်ရောက်ကင်တွယ်ဖို့လိုနေပါတယ် နေကုန်းချုပ်ပြောချင်တာကတော့ ဆန်ဈေးကွက်ပြတ်နေပါပြီ အခြေအနေကပိုဆိုးလာနေပါတယ် အနည်းကစောင့်ကြည့်နေပါတယ် ဆိုတာထက် ပိုတဲ့လက်တွေ့ကင်တွယ်ဆောင်ရွက်မှုလိုနေပါတယ် စံစားပန်းလုပ်ငန်းနယ်ပယ်ဆောင်ကပုံကိုယ်တွင်နဲ့မျက်နှာစုံညီတွေ့ဆုံပြီးအစိုးရအနေနဲ့နိုင်ငံအဆင့်အထောက်အကူတစ်ခုကိုအမြန်ဆုံးလုပ်ပေးဖို့လိုနေပါကြောင်းတိုက်တွန်းလိုက်ရပါတယ်။စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်။ကျွန်တော်အောင်နိုင်ကျော်ပါ။